ရခိုင်ပြည်နယ်မောင်တော်မြို့နယ်ခမောင်းစိတ်ရွာအရှိဘက်မှာအာစာအာရကန်ရူဟင်ဂျာကဲတင်ရေးတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကတွေ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဒါအဲ့ဒီတိုက်ပွဲတွေမှာအာစာဘက်ကအကြဆုံးရှိသလိုလက်ရဖမ်းဆီးမိတာတွေလည်းရှိခဲ့တဲ့အကြောင်းတပ်မတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါ့အပြင်အာစာဖွဲ့ရဲ့လက်နက်ပစ္စည်းတွေကိုလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ VOA သတင်းတောက်နိုင်ကိုရင်ကပြောပြပေးပါဦးရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မောင်သောမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကနေအရကန်ရူဟင်ဂျာကဲတင်ရေးတပ်အာစာဖွဲ့ဝင်တွေနဲ့ထိတ်တရင်ဆန်တွေ့ရှိပြီးပြစ်ခတ်ဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
မလေးကတော့ကျွန်တော်တို့မောင်သောခမောင်းကြီးကတော့နောက်ထပ်မိသား4500လောက်မှာအာကျန်တဲ့တောင်းတဲ့လို့ရှင်းဦးတွေ့ရှိတဲ့ဆင်လို့ဒီပြစ်ခတ်ဖန်ဆီးခဲ့ပါတယ်အလောင်းနှလောင်းနဲ့အရှင်တောင်းရပါတယ်ကျွန်တော်ကလုံးကျိုးတနတ်တဲ့ပြည်ကြီးတနတ်တဲ့ကြည်လေးတော့လက်လုံးမိုင်းနှလုံးလက်လုံးမိုင်းကဆွဲမိုင်းတယ်ကျွန်တော်သိသိရပါတယ်အဲ့မှာတော့ကုတော်ရောမှာတော့ကျွန်တော်အောင်းကြီးနေရဲ့တကန့်ကိုလွဲအပ်နေတဲ့ပြည်စီမှုတွေဆောင်ရွက်လို့ရှိပါတယ်
တမရောနဲ့ကနဦးထိတ်တိုက်တွေ့စဉ်မှာအာစာဖွဲ့ဝင်10ဦးရှိခဲ့ရာက2ဦးသေ3ဦးဖမ်းမိခဲ့တာမှာဂျန်3ဦးကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်တမရောအနေနဲ့ခမောင်းစိမ့်နဲ့တောင်ပြိုလက်ဝဲကျမ်းမှာနေမည်ရှင်းလင်းရေးလှုပ်ဆောင်နေတယ်လို့ဘူမှုချုပ်စော်မင်းထွန်းကပြောပါတယ်မောင်တော်မြို့နယ်တွင်ကျေးရွာတွေမှာအာစာဖွဲ့ဝင်တွေဝင်ရောက်လှုပ်ရှားနေကြောင်းသတင်းရရှိလို့တမရောစိတ်ချောင်းကလိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေစဉ်နိုဝင်ဘာ23ရက်မနက်9နာရီကျော်လောက်မှာပြစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့တမရောကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ဖမ်းဆီးရမိတဲ့အာစာဖွဲ့ဝင်တွေကတော့ရဲရဲပိုင်မဟုတ်တဲ့အတွက်အောင်စုနယ်မြေခံနယ်ခြားဆောင်တပ်ရဲစခန်းမှာပဲအနှံစစ်ဆေးနေတယ်လို့ရခိုင်ပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါတယ
်ကျွန်တော်တို့ဒီမှာတော့အဲ့ဒါမရှိသေးဘူးကွာအဲ့ဒါနယ်ခြားဆောင်တပ်ဖွဲ့ကကြိုက်တာဆိုတော့လေရဲစခန်းကနယ်ခြားဆောင်ရဲတပ်ဖွဲ့မှာလည်းရဲစခန်းနဲ့ကြည့်ရတယ်သူတို့အဲ့ဒီမှာပဲတရားစွဲရေးအရမ်းပဲလုပ်ကြမှာ
မောင်တော်ခရိုင်ဦးစီးမှုဦးစိုးအောင်ကတော့အာစာဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်ကိုအသေးစိတ်မသိပေမဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါတယ
်ခမောင်းစိတ်တော်မုံခမောင်းစိတ်ကြားရမှာဖြစ်တာဒါတော့ရဲတော်အလိုက်ပြောတယ်ခမောင်းစိတ်ကလည်းတအားဝေးတယ
်အာစာဖွဲ့တွေအနေနဲ့မောင်တော်မျိုးနဲ့တွင်လုံခြုံရေးဖွဲ့တွေကိုတိုက်ခိုက်တာတွေရှိနေတယ်လို့ဘူမှုချုပ်စော်မင်းထွန်းကဆက်ပြောပါတယ်
အဲ့ဒီကတော့တောင်မူလည်းဝဲနဲ့အိုက်ကြားထဲမှာတော့ဒီနောက်ရတဲ့ကလေးတင်းထုတ်ကြံတဲ့ရဲကမန်ဆက်ခံတာရှိရဲ့ရဲကဖြစ်ခတ်တဲ့ရှိရဲ့ခမောင်းလေးကတော့အိုက်ဆက်နေနေကြတာပေါ့အဲ့မှာတော့ကျွန်တော်တို့အာပါဖိနေတဲ့စိတ်ဝင်မှုကိုလှုပ်ရှားမှုတွေပေါ့ရှိပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မောင်တော်မျိုးနယ်တွင်မှာအာစာဖွဲ့တွေကနေမြန်မာတပ်မတော်နယ်ခြားဆောင်ရဲတပ်ဖွဲ့တွေကိုမကြာခဏဆိုသလိုဘုံခွဲတိုက်ခိုက်တာဂျုံခိုတိုက်ခိုက်တာပြုလုပ်လေးရှိပါတယ်ပြီးခဲ့တဲ့ဇူလိုင်လကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မိုင်တိုင်40မှာမြန်မာနယ်ခြားဆောက်ကင်းစခန်းတစ်ခုကိုအာစာဖွဲ့ကနေတိုက်ခိုက်လို့လူသေဆုံးခဲ့တယ်လို့ဇန်နဝါရီလမှာလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်လို့နယ်ခြားဆောက်တပ်ရဲအုပ်နဲ့အင်ဂျင်နီယာတပ်ကလုံသမာတူထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့2019ဩဂုတ်လ25ရက်နေ့မှာနယ်ခြားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာစာအမေရိကန်ရိုဟင်ဂျာဖွဲ့တွေကအုပ်စုဖွဲ့တိုက်ခိုက်ခဲ့လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီအခင်းဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာဒေသခံမူဆလင်6သိန်းကျော်နေရက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ဆောင်ပြီးဒုက္ခသည်ဖြစ်နေထိုင်နေရပါတယ်။မြန်မာအစိုးရကတော့ဒရင်ဂျာဆိုတဲ့မည်ကိုလက်မခံပေမဲ့ဒုက္ခသည်တွေနေရက်ပြန်ရေးကိုနိုင်ငံတကာဖွဲ့စည်းသူနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နေမြေရှင်းလင်းရေးလှုပ်ဆောင်ရမှာလဲမြန်မာစစ်တပ်ဘက်ကဒေသခံရွာသားတော်တော်များများကိုတပ်ဖြတ်မှုညှဉ်းဆဲမှုကြေးရွာတွေကိုမီးရှို့မှုတွေပြုလုပ်ခဲ့တယ်လို့နိုင်ငံတကာကလည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ။